ဒီကနေ့ဟာမြန်မာတက္ကရာ1382ခုနှစ်ကိုပြောင်းမဲ့ရိုးရာနှစ်တကူတကြံပွဲတော်အကျိုးနည်းဖြစ်သလိုရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်နိုင်ငံအနှံ့မှာတကြံရည်သွင်းပွဲတွေကိုစီစီကကဆင်နွှဲနေကြပါပြီ။တကြံအကျိုးနည်းရန်ကုန်နဲ့မန္တလေးမြို့ကြီးတွေကအချင်းတွေကိုဘလို့ဆင်နွှဲနေတယ်လဲဆိုတာကိုတော့ကိုရိုင်းတွားရောက်တင်ယူထားတဲ့မခင်ဖြူတွေကတင်ပြပို့ထားပါတယ်ရှင်။
မြမရိုးရအတာရည်သဘင်တကြံပွဲတော်အကျိုးနည်းကတော့ရောက်လာခဲ့ပါပြီ။ရန်ကုန်မြို့မှာဆိုရင်တော့ဒီကနေ့မနက်ပိုင်းမှာပဲမြို့တော်ရဲ့မဟာတကြံရည်သဘင်ဗဟိုမန်းတပ်ဖွင့်ပွဲအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီနှစ်သက်ဟာတိုင်းရင်းသားသွေးစည်းညီညွတ်ရေးကိုအလေးထားဆောင်ရွက်စရာတွေများမယ့်နှစ်ဖြစ်တယ်လို့ဒီအတွက်ပြည်သူတွေအားလုံးကဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြရမယ့်နှစ်ဖြစ်တယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောကြားသွားပါတယ်
။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးဆောင်နေဖို့အတွက်ဒီလိုဆိုခုလုံးအကျန်းကာရပြီကျွန်တော်တို့ညီညွတ်တဲ့နိုင်ငံတော်ကိုကျွန်တော်တို့ရှေ့ထွက်ကြပါမယ်။ဒါမဲ့နှစ်ဟာကျွန်တော်တို့ညီညွတ်ရေးနဲ့ပြည်ပြိုးထုတ်တဲ့ရေးကိုဥတည်ဆောင်ရွက်ကြမယ်ဖြစ်ပါမယ်။ဒီချိန်ခါမှာကျွန်တော်တို့အားလုံးစူပေါင်းဆောင်ရွက်နဲ့ဒုဗတ်ဆောင်ရွက်ကြပါစို့လို့ကျွန်တော်အနေနဲ့အိုက်ကွန်ပြောကြလိုပါတယ်။ကျွန်တော်တို့နှစ်စဉ်မှာဒီမှာပေါင်းနေပြည့်စုံခံကြောင်းကြပါလိမ့်မယ်။
မြို့တော်ဗဟိုမန်းတပ်ကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဖဲချိုးပြဖွင့်လှစ်ပေးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားအဖွဲ့မျိုးစုံပါဝင်ပြီးရိုးရာတကြံရင်းကတွေနဲ့တကြံအကျိုးနည်းကိုစတင်ဖွင့်လှစ်ခဲ့ကြတာပါဒီကနေ့ဖွင့်ပွဲမှာပါဝင်ခွင့်ရတဲ့အတွက်ဂုံယူဝမ်းမြောက်တဲ့အကြောင်းကိုတော့ချင်းအဖွဲ့အစည်းအနေနဲ့ပါဝင်ဖျော်ဖြေခဲ့ကြသူတွေကတူဦးဖြစ်တဲ့ဇူမီတိုင်းရင်းသားနိုင်ချမ်းမွန်ကပြောပါတယ်
အမတန်မှဝမ်းသာပီတိဖြစ်မိပါတယ်ကျွန်တော်ဒီအချိန်မှာဝမ်းကော်ပြရမယ်ဆိုတော့ဒီအချိန်ခါခွင့်လေးပဲရပါတော့ကျွန်တော်ဒီမှာမြန်မာနိုင်ငံမှာရှိတဲ့ပွဲတော်အများကြီးရှိတဲ့တဲမှာဒီငုံမြင့်လာတဲ့တကြံနေတဲ့ကူမှာတိုင်းတာပုံစုံနေနေနဲ့တော့ချင်းတိုင်းတာနေတဲ့ပုံခွဲရတာအမတန်မှဝမ်းသာကုန်ယူမိပါတယ်ဗျာ
ဒီနှစ်တကြံပွဲတော်မှာပြည်သူတွေဘေးကင်းကင်းရေကစားနိုင်ဖို့အတွက်လူအသွားလာများတဲ့နေရာတွေမှာလုံခြုံရေးကိုစောင့်ကြပ်ပေးထားသလိုအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့အတွက်ကြက်ချင်ဒီအဖွဲ့တွေနောက်ရေကစားမှန်းတွက်တွေအနီးမှာအမိုက်ကောက်တန့်ရှင်းလုပ်ပေးကြတဲ့ဖရိုက်တာအဖွဲ့တွေကိုလည်းနေရာတော်များများမှာတွေ့ရပါတယ်။မြို့တော်ခမ်းမအနီးတန့်ရှင်းစေဖို့ကူညီဆောင်ရွက်ပေးနေတဲ့မြမရိုးရာမဟာတကြံဖော်ဆောင်ရေးဖရိုက်တာအဖွဲ့ကဦးကိုကိုထေကအခုလိုပြောပါတယ်
။ကျွန်တော်မြို့တော်ခမ်းမရဲ့အင်းရရဲ့ညချွန်းသားရဲ့ဟုတ်ကဲ့၃နေရာမှာဆောင်ရွက်မှာခင်ဗျာ
။
အများပါတယ်ခင်ဗျာ။တစ်ပွဲမှာအားလုံး35ယောက်ရှိပါတယ်။နော်38ယောက်ရှိတယ်38ယောက်ရှိတယ်။အဲ့အဖွဲ့တွေအားလုံးခွဲပြီးတော့ကျွန်တော်၃နေရာခွဲပြီးတော့လုပ်ပါမယ်ခင်ဗျာ။
ဒီနေ့ရန်ကုန်မြို့တော်မှာအင်ယာလန်မြကျွန်းတာနဲ့မြို့တော်ခမ်းမအနီးအပါအဝင်လမ်းလျှောက်တကြံနေရာပေါင်း9နေရာရှိပြီးတော့တကြံမန်းတပ်ပေါင်းကတော့30ကျော်ရှိပါတယ်။ဒါဟာအရင်နှစ်တွေကထက်မန်းတပ်အရေအတွက်ပိုးပြီးတော့များလာတာဖြစ်သလိုလမ်းလျှောက်တကြံတွေကိုလည်းအရင်နှစ်တွေထက်ပိုးပြီးတော့စီကားအောင်ဆောင်ရွက်မယ်လို့စီစဉ်သူတွေကပြောဆိုထားတာကြောင့်ဒီနေ့တကြံဟာအရင်နှစ်တွေထက်ပိုးပြီးတော့စီကားနိုင်ပွဲရှိနေတာပါ။အလားတူမန္တလေးနေပြည်တော်စတဲ့မြို့ရီအပါအဝင်ပြည်နယ်နဲ့တိုင်းနေရအနှံ့မှာလည်းတကြံအကျိုးနည်းကိုစီကားတိုက်မြှင့်စွာနဲ့ကျင်းပနေကြပြီဖြစ်ပါရဲ့ရှင်။